မြမတမရော်နဲ့တအန်းပလောင်တတူကြစီရေးတင်းမာနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းနှံခမ်းမြို့နယ်ထဲမှာရှိတဲ့မန်ပူကျေးရွာသား18ယောက်ကို TNLA ဘက်ကဖမ်းဆီးထားတယ်လို့တမရော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။အဖမ်းဆီးခံရွာသားတွေဟာကျောင်းသားရဲ့မိဘတွေဖြစ်ပြီးစစ်သားစုဆောင်ရေးအတွက်အလဲလှယ်လုပ်ဖို့ဖမ်းဆီးထားတာလို့ဒေသခံပြည်နယ်သတ်တော်ကိုယ်စားလှယ်တွေကပြောသလို TNLA ဘက်ကတော့ဖမ်းဆီးတာမဟုတ်ပဲခိတ္တခေါ်ယူဆွေးနွေးကြတာဖြစ်တယ်လို့ပြောပါတယ်။ထိုင်းအခြေစိုက် VOE သတင်းတောက်နိုင်ကျွန်းအင်ကဆက်သွယ်ဆောင်ခံပြီးသတင်းပေးပို့ထားပါတယ်ရှင်။
ရှမ်းပြည်နယ်မြောက်ပိုင်းနှံခမ်းမြို့နယ်နောက်ကောင်ဘက်၈မိုင်ကွာမန်ဘူးကျေးရွာမှာရှိတဲ့ရွာသူရွာသား၆ဦးနဲ့ကျောင်းဆရာမသူတို့ကို TNLA တန်းပရောင်တပ်ဖွဲ့တို့ကနေဖမ်းဆီးခေါ်ဆောင်သွားတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေဇူလိုင်လ၁၀ရက်နေ့ရက်စွဲနဲ့တရင်ထုတ်ပြန်ထားတာပါဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့နှံခမ်းဒေသခံတန်းပရောင်မျိုးရပါတီကပြည်နယ်ထုတ်တော်ကိုဆက်လက်ဦးအေးမောင်ကခုလိုအတည်ပြုပြောဆိုခဲ့ပါတယ
်သူတို့ခေါ်သွားတဲ့ဟာ TNLA ရဲ့ဖွဲ့ကကျတဲ့ဒီဆောင်ရည်ပြပေါ်ရနော်သူတို့လူချင်းသူတို့သားသမီးတွေပေါ့နော်သားသမီးတွေမရတော့မိဘတွေဆရာမဟဲ့ဆိုသွားတော့ဆယ်ရန်ကျောင်းသားလေးတွေ CME ခေါ်သွားတဲ့ပုံစံလာကြီးမှအလဲလေလုပ်ခဲ့ပုံစံမျိုးတော့ဆက်ရောက်သွားတာပေါ့ဒီလိုလာမတိုင်းသူ့အဖေကိုအမေကိုကြံပြနေတဲ့ဘောအဲ့ဒီတော့ဆက်ရောက်သွားတော့နော်
မိဘတွေဖန်ခံရတဲ့ကျောင်းသားတွေဟာနှံခမ်းမြို့မှာကျောင်းသွက်နေတဲ့ကလေးတွေလို့ဦးအေးမောင်ကဆိုပါတယ်နန်းခမ်းမြို့နယ်ကဖမ်းဆီးခံရတဲ့သူတွေလူမျိုးရေးအတွက်ကာယကံရှင်တွေကနေတောင်းပလောင်မျိုးရပါတီကိုကူညီတောင်းခံနေပြီမဲ့လက်သိပ်ပေါ်ဆောင်ဖို့သူကခက်ခဲရှိနေတယ်လို့ပြည်နယ်ထုတ်တော်ကိုယ်စားလှယ်ဦးအေးမောင်ကအခုလိုဆက်ပြောပါတယ
်ကူညီတောင်းလို့ဆိုတော့ကျွန်တော်တို့ပြည်တဲ့ပိုင်းနဲ့เนาะကျွန်တော်တို့ကြားခဲ့မှလည်းသူတို့တော့ဒါပဲဆက်ပြီးပြောနေရပါဘူးပုံမှန်တွေပါရှိသေးတယ်ဆိုအဲ့ဒီကခဲတာကျွန်တော်တို့တော့ဆက်ပြောနေရပါဘူး
မန်ဘူးကျေးရွာသူကျေးရွာသား၁၆ဦးနဲ့ကျောင်းဆရာမသူတို့ကိုဇူလိုင်လ၁၀ရက်နေ့ည၁၂နာရီခန့်မှာလက်နက်ကန်ဖွဲ့ကနေဖမ်းဆီးသွားတာဖြစ်ပြီးဒီကနေ့အထိတော့ပြန်လည်လွတ်မြောက်လာတာမရှိသေးပါဘူးမန်ဘူးဒေသခံရွာသားတွေဟာလက်ရှိ TNLA ဖွဲ့မှာရှိနေတယ်လို့ TNLA နိုင်ငံခြားဆက်ဆံရေးတာဝန်ခံဘူမှုသာပန်းလှကအတည်ပြုပြောဆိုခဲ့သလို၎င်းတို့အနေနဲ့ဖမ်းဆီးတာမဟုတ်ပဲခေါ်ယူတွေ့ဆုံဆွေးနွေးတာမျိုးဖြစ်တယ်လို့အခုလိုပြောပါတယ
်ခုနကတုံ့ပြန်ဖို့ညှိနှိုင်းတာရှိပါတယ်ညှိနှိုင်းတာတော့သူ့ဘက်ကကတော့ရွာမှာအင်တာဝန်ရှိတဲ့လူတွေတို့ခေါ်ပြီးတော့တွေ့ဆုံတာရှိပါတယ်။ကြာမာကသွားပြီးသက်ဆုံးကခြေကမပင်ဘူး။အဲ့ဒီမှာပြုစုတဲ့ရောတော်တော်ရှိတကတော့ဆက်ပွဲဖြစ်သွားလာနိုင်တယ်။တကယ်လုံးကျွန်တော်နေရာမှာခဏခေါ်သွားပြီးတော့ဟိုဆွေးနွေးတာပါ။ကျောဆိုဆွေးနွေးလို့မပြီးသေးလို့ပြန်မရောက်ကြသေးဘူးတော့ပြရပါတယ်
။ဇူလိုင်လ10ရက်နေ့မှာနန်းခမ်းမြို့တွင်ဈေးဆိုင်တွေမှာဆက်ကြီးတောက်ခံနေတဲ့ TNLA ဖွဲ့ဝင်2ဦးကိုတမတော်ကလည်းပြစ်ခတ်ဖမ်းဆီးခဲ့ရမှာ။သူကဖိခိုက်တန်ရာနဲ့တိတ်ဆုံးသွားတယ်လို့တဦးကတော့လက်ရဖမ်းဆီးရရှိခဲ့ပါတယ်။၎င်းတို့နဲ့သူငွေသား7သိန်းကျော်ငွေကြေးတောက်ခံရမဲ့ဆိုင်ကြီးနဲ့ငွေပမာဏဆိုင်ရွက်ပါလျက်ပုံနှလုံးသမျောင်းတစ်ချောင်းနဲ့ဆိုင်စင်မဲ့ဆိုင်ကြယ်တစ်စီးတို့ကိုသိမ်းဆီးရမိခဲ့တယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ယုံကနေမလေးကရက်ဆွဲနဲ့သတင်းထုတ်ပြန်ထားပါတယ်။နန်းခမ်းမြို့တွင်ငွေကြေးတောက်ခံတဲ့လူနှစ်ယောက်ဟာ TNLA ဖွဲ့ဝင်ဟုတ်မဟုတ်ဆိုတာစီစစ်နေတယ်လို့ဘူမှုသာပန်းလှကဆိုပါတယ်။လက်ရှိရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မုံမိတ်မန်တုံမြို့နယ်တွင်မှမလေးကနဲ့ဒီကနေ့ထိ TNLA တမ်းပလောင်တပ်ဖွဲ့နဲ့မြန်မာသမ္မတတို့ကျမ်းမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒါ့အပြင်လာရှိုးမြို့နဲ့ဒိမ့်မီမြို့တွင်းမှာ TNLA နဲ့ကချင်လွတ်လပ်ရေးဖွဲ့ KIU တို့ကနေဘုံဖောက်ဖွဲ့ဖို့စီစဉ်နေကြောင်းသမ္မတဘက်ကလည်းစာဆောင်ဖြတ်ဝေမှုတွေလည်းရှိနေပါတယ်။ဒီချိန်နဲ့ပတ်သက်လို့ဒိမ့်မီမြို့ကနန်းခင်သားကြီးကအခုလိုပြောပါတယ်
သူတို့ဝေထားတာလည်းဒါနဲ့ဒီမှာကျတော့ဘာမှလည်းမဖြစ်ဘူးသူတို့ကတော့တစ်ပိုင်းကတော့ရှင်းလင်းလဲရှင်းစလုံးချုံရေးကားနေတယ်လေရှင်းတနည်းကိုတစ်ခေါက်တစ်ခေါက်တော့တော့နေရပဲဘာမှလည်းမထူးခြား
တိုက်ပွဲတွေဖြစ်ပွားနေပြီလူခုရေချိုးပါမှုဖြစ်စဉ်တွေဖြစ်ပွားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှုံမြို့ကိုကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခုရေဆွေးနွေးဆိုင်ရာအထူးအစီအစဉ်ကတင်ပြသူမစ္စယန်ဟီလီနဲ့အဖွဲ့ကနေတွားရဖို့အစီအစဉ်တွေလည်းရှိနေပါတယ်မစ္စယန်ဟီလီနဲ့အဖွဲ့လာရှုံမြို့ကိုကြောက်လာမဲ့အချိန်နဲ့လာရှုံမြို့တွင်တပ်မတော်ကလည်းလုံခြုံရေးချင်တွေရလက်ကမ်းစာဆောင်ဖြတ်ဝေနေမှုပေါ်မှာမေခွန်းထုတ်စရာတွေဖြစ်နေတယ်လို့ရှမ်းနိုင်ငံရေးပါတီကောင်းဆောင်တွေကလည်းသုံးသပ်ထားပါတယ်ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွင်မြမတမတော်နဲ့တိုင်းတလက်နက်ကန်ဖွဲ့တွေကြားဖြစ်ပွားနေတဲ့စီရေပဋိပက္ခအတွင်းမှာရွာသားတွေနေနဲ့ဖမ်းဆီးညှဉ်းပန်းနှိပ်စက်တပ်ဖြတ်ခံရမှုတပ်သားတွေဖြစ်စုဆောင်းခံရမှုလိမ်ပိုင်းဆိုင်ရာကြားမဲ့ခံရမှုတိုက်ပွဲတွင်ထိခိုက်ဒေဂျီတန်ရာရရှိမှုစတဲ့လူခွေးကြီးတွေချိုးဖောက်ခံရတဲ့အခြေအနေတွေမှာရှိနေပါတယ်ခင်ဗျာ